2008ခုနှစ်ကမ္ဘာဗဏ္ဍာရေးအကြက်တဲနောက်ပိုင်းအမေရိကန်စီးပွားရေးဟာတည်တည်တတ်တာပိုပြီးခိုင်မာလာတယ်လို့အမေရိကန်ဗဟိုဘဏ်အကြီးအကဲဖြစ်အဆိုပြုခံထားရသူဂျန်နက်ယဲလန်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့အမေရိကန်စီးပွားရေးဟာဗဟိုဘဏ်ရဲ့ပံ့ပိုးမှုလိုအပ်နေသေးပါပဲလို့ပြောပါတယ်။ဗဟိုဘဏ်အကြီးအကဲဖြစ်အမည်စရင်တင်သွင်းမှုအတည်ပြုနိုင်ရေးအထက်လွှတ်တော်ဘဏ်လုပ်ငန်းကော်မတီရဲ့ကြာသပတေးနေ့ကကြားနာပွဲမှာဂျန်နက်ယဲလန်ကအခုလိုထွက်ဆိုသွားတာပါ။ဗဟိုဘဏ်ကအမေရိကန်စီးပွားရေးကိုအကြီးအကျယ်ပံ့ပိုးနေတဲ့မူဝါဒကိုဂျန်နက်ယဲလန်ကအရင်ကထောက်ခံခဲ့တဲ့အတွက်အထက်လွှတ်တော်ရီပါဘလီကန်တွေကဝေဖန်နေကြတာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်ကအတည်ပြုခဲ့ရင်ရာစုနှစ်နဲ့ချီတက်တန်းရှိတဲ့ဗဟိုဘဏ်ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပြီးလာမယ့်ဇန်နဝါရီလမှာတာဝန်ပြီးဆုံးတော့မယ်ဗဟိုဘဏ်ဥက္ကဋ္ဌဘန်ဘနက်ကီရဲ့နေရာမှာအစားထိုးတာဝန်ယူရမှာဖြစ်ပါတယ်။အနှစ်90အတွင်းနိုင်ငံစီးပွားရေးအကျဆင်းဆုံးအခြေအနေကနေအမေရိကန်စီးပွားရေးပြန်လည်ဦးမော်လာခဲ့တဲ့ကြောင်း2010ပြည့်နှစ်မှာအလုတ်ကိုင်အသစ်9.8သန်းဖန်တီးပေးနိုင်ခဲ့ကြောင်းအင်ချန်မြေနဲ့ကားစည်းကွယ်လေးပြန်လည်ရှင်သန်လာခဲ့တယ်လို့ဂျန်နက်ယဲလင်းကထွက်ဆိုလိုက်ပါတယ်။သမ္မတအိုဘားမားကအသက်68နှစ်အရွယ်ဂျန်နက်ယဲလင်းကိုဗဟိုဘဏ်ဥက္ကဋ္ဌအဖြစ်အောက်တိုဘာလတုန်းကအဆိုပြုခဲ့တာဖြစ်ပါတယ်ရှင်။